Apple ကုမ္ပဏီကိုပူပြတ်တည်ထောင်ခဲ့တဲ့ကွယ်လွန်မှု Steve Jobs ကပထမဆုံး iPhone ကိုထုတ်ပြီးခဲ့တာ10နှစ်ပဲရှိပါသေးတယ်။အဲဒီချိန်ကလေးက smartphone စည်းကွက်မှာတခြားကုမ္ပဏီတွေနဲ့ပြန်ဆက်မှုဟာတိုက်ပွဲကြီးတစ်ခုလိုဖြစ်လာတာပါ။ကုမ္ပဏီတစ်ခုကတခြားကုမ္ပဏီထက်ပိုတောင်အောင်အသေးအကျိုးစားနေပါတယ်။ Samsung နဲ့ LG တို့ကဒီနှစ်အတွက်သူတို့ရဲ့ဖုန်းအသစ်တွေထုတ်ထားပြီးပါပြီ။ဒါကြောင့်လည်း iPhone 8 အပေါ်မျှော်လင့်ချက်တွေကအသိကိုမြင့်မားပါတယ်။ iPhone အသစ်မှာဘာတွေများပါလာပါသလဲ။smartphone အသစ်မှာသုံးဆွဲသူတွေအတွက်မရှိမဖြစ်တဲ့တကူကူမပါဘူးဆိုရင်ဖုန်းအသစ်ထုတ်တာဘာမှအတိတ်ပဲရှိမှာမဟုတ်ပါဘူး။လွန်ခဲ့တဲ့ဒီနှစ်ကထွက်တဲ့ iPhone 7ဟာသူ့အရင် iPhone 6ထက်နည်းနည်းပဲပိုကောင်းတာကြောင့်ပြိုင်မက်တွေကခက်မြန်မြန်ပဲအသာရသွားကြတယ်လို့ Mobile Geeks အဖွဲ့က Nicole Scott ကပြောပါတယ
်။ Everyone's come out with excellent phones that have actually surpassed what they've done with the iPhone 7. So if they have to come out with a
ကုမ္ပဏီတိုင်းကသိကောင်းတဲ့ဖုန်းတွေထုတ်လာကြပြီးတော့ iPhone 7မှာပါရာရီထက်တကယ့်ကိုပိုကောင်းကြပါတယ်ဆိုတော့မတရားကိုကောင်းပြီးအရင်အသွေးတာလွန်တဲ့ဖုန်းမျိုးဖြစ်မှာပဲတခြားဖုန်းတွေနဲ့ကွဲပြားမှာပါ
အခုဟာအားလုံးကညံတုလို့ခေါ်တဲ့ AI နဲ့ပတ်သက်တာကြီးပဲလို့ကျွမ်းကျင်သူတွေကပြောပါတယ်ပြီးကြတဲ့ဘက်ကဘာလင်မှာလုတ်သွားတဲ့နိုင်ငံတကာလျှောက်စစ်ပစ္စည်းပြပွဲမှာတရုတ်ကုမ္ပဏီ Huawei ကသူတို့ရဲ့ smartphone processor အသစ်ကိုထုတ်ပြပါတယ်အရင်တုန်းက cloud ပေါ်မှာလုတ်ခဲ့တဲ့အလုပ်တွေကိုဒီ processor အသစ်နဲ့လုပ်နိုင်ပြီလို့ Huawei ကုမ္ပဏီရဲ့ CEO Richard Yu ကပြောပါတယ
်။ We call it neural network processor.
ဒါကို neural ကွန်ရက် processor လို့ကျွန်တော်တို့ခေါ်ပါတယ်။သိကိုသေးပါတယ်။သေလုံးပါတယ်ဟုတ်တယ်မလား။ဒါပေမဲ့သူ့အထက်မှာ transistor ဘယ်နှလုံးပါတယ်လဲမှန်းကြည့်နိုင်မလား။ခမ်းမှန်းကြည့်ပါဦး။ဒီလောက်သေးတဲ့ chip ပြားလေးထဲမှာ transistor ပေါင်း 5.5 billion ပါပါတယ
်။ cloud ကနေလုတာက Apple ရဲ့ Siri နဲ့Google ရဲ့ OK Google တို့လုပ်လုပ်တာကိုနည်းနည်းတော့နှိမ့်စေပါတယ်။ဒါကြောင့်လဲ processor နဲ့လုပ်လို့ရပြီဆိုရင်တော့ပိုမြန်လာမယ်လို့ Nicole Scott ကမြင်ပါတယ
်။ If some of that can happen on the phone, it would decrease latency times and actually make the phone
အဲ့ဒါတချို့ကိုဖုန်းပေါ်မှာရလာမယ်ဆိုရင်နှောင့်နှေးတာပိုနှေးသွားပြီးတော့ဖုန်းရဲ့လုံနိုင်စွမ်းအများကြီးပိုပြီးထက်မြက်လာမှာပါ။အ
ဲ့ဒါပြင်တော့ iPhone အသစ်မှာမျက်နှာပြင်အပြည့် OLED screen နဲ့wireless နဲ့အားသွင်းတဲ့ဖုန်းမျိုးစားတွေလည်းပါလာပါတယ်။ဒါပေမဲ့လည်းအဲ့အရာတွေကတခြားဖုန်းတွေမှာအရင်ပါထားပြီးသားပါ။ကြီးမားတဲ့အချက်တစ်ခုအနေနဲ့ပါလာတာကတော့တိတ်မြန်ပြီးအတိအကျနဲ့လူမျက်နှာကိုမှတ်ထားနိုင်တဲ့စွမ်းရည်ဖြစ်ပြီးလက်ပွင့်နဲ့ဖွင့်ရတာအဆုံးသတ်သွားမှာပါ။ဒါပေမဲ့ Apple ပစ္စည်းတွေရဲ့အရေးကြီးတဲ့နောက်ချက်တစ်ခုကိုလည်း Michael George Villanueva လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။
It's creating these experiences, making it simple, making it easy for people to use. That's what's more important.
ရိုးရိုးလေးနဲ့လူတွေအသုံးပြရလွယ်အောင်လုပ်ထားတာပါအဲ့ဒါကပိုအရေးကြီးပါတယ်အဲ့ဒါဟာ Apple ကတိတ်ကိုကောင်းကောင်းလုပ်နိုင်တဲ့ကိစ္စပါ
စက်တင်ဘာလ10ရက်နေ့မှာ iPhone အသစ်နဲ့အတူ Apple ရဲ့တခြားထုတ်ကုန်တွေကိုလည်းထုတ်ပြခဲ့ပါတယ်ခင်ဗျာလက်ဝယ်တွေဟာနေရာမျိုးမျိုးမှာကျန်နေနိုင်တယ်ဆိုတာကျွန်တော်တို့သိထားပြီးသားပါဒါပေမဲ့လည်းအခုတော့ Digital ဓာတ်ပုံကနေလက်ဝယ်တွေကိုခိုးယူလို့ရတဲ့နည်းပညာရှိနေပါပြီတဲ့နိုင်ငံရေးသမားတွေအစိုးရတွေနဲ့အားကစားသမားအကျော်အမော်တွေအပါအဝင်လူပေါင်းများစွာဟာငင်ကြိုင်သင်္ကေတဒါမှမဟုတ် V သင်္ကေတဖြင့်လက်နှချောင်းထောင်ပြီးရိုက်ထားတဲ့ဓာတ်ပုံတန်းပေါင်းများစွာကိုလူမှုကွန်ရက်ဆံမျက်နှာတွေမှာနေ့စဉ်လိုတင်နေကြတာပါအဲ့ဒီလက်တွေပေါ်ကလက်ဝယ်ရာတွေကို3မီတာထိအကွာကနေ Digital Camera ကောင်းကောင်းသုံးပြီးတော့ဓာတ်ပုံကနေတဆင့်ခိုးယူလို့ရတယ်ဆိုတာဂျပန်သူတေသူတွေတွေ့လိုက်ကြပါတယ်ရလက်ကလုံးဝနီးပါးကိုတူညီပါတယ်တော်ကိုတွေ့ရှိခဲ့တဲ့ဂျပန်ပညာရှင်အီဆောက်အီချီဆန်ပြောတာက
まずは世界で初めてその民生用カメラで撮った写真から指
紋ゼクテがカメラを通ってレブイボーマーအခြေခံတဲ့အချက်အလက်ကိုထုတ်ယူတာကဘာမှာကျွန်တော်တို့ပထမဆုံးပါပဲ
ဒါပေမဲ့လည်းမပူပါနဲ့ဒီတုတေတီတွေကပဲဖြည့်ရှင်းနေထုတ်ထားပါတယ်လက်ဘွေတွေကိုခိုးယူလို့မရအောင်လက်ချောင်းနဲ့ဆန့်တဲ့ဘိုင်ယိုမက်ထရစ်အကာလေးတွေကိုထုတ်ထားတာပါအဲ့ဒီ sticker အကြည်လေးတွေကိုလက်သေးအလှပြင်ပြားနဲ့ acrylic ဆေးပြူသုံးပြီးတော့လုပ်ထားပါတယ်။ဒါကအခုထိတော့တကယ်မရှိသေးတဲ့ပြဿနာတစ်ခုအတွက်အဖြေတရက်ပါ။ဓာတ်ပုံတွေကနေ hacker တွေကလက်ပွေတွေကိုခိုးယူနေတဲ့အထောက်ထားမရှိသေးပေမဲ့လုလာနိုင်တယ်လို့အီချီဆန်လူသူတေတီတွေကပြောပါတယ်
။ま、認証成功させるとか、他人になりすまして入ってはいけない場所に。
လက်ပွေခိုးခံရမယ်၊မိတူပွားနိုင်မယ်ဆိုရင်အတုတွေထုတ်လာနိုင်မှာပါ။ဒါကိုသုံးပြီးဖုန်းကိုဖွင့်ဖို့ဒါမှမဟုတ်အိတ်ခမ်းလိုကန့်တက်နေရာတစ်ခုကိုဝင်ဖို့အတွက်တခြားလူတယောက်ဖြစ်ဟန်ဆောင်နိုင်ပါတယ်
။ဘိုင်ယိုမက်ထရစ်အကာလေးတွေကိုတော့အနည်းဆုံးနောက်နှစ်နှစ်အထိဈေးကွက်ထဲမှာရအောင်မှာမဟုတ်သေးပါဘူးခင်ဗျာ။ အမေရိကန်မျိုးဘောကနေအမေရိကန်နိုင်ငံသားတွေကိုအာဂါတာထဲပို့ပေးမဲ့ဒုံးရင်တွေဟာအာဂါတာသိပ္ပံဘာသာရပ်မှာအလုတ်ကင်တဲ့တွေပေါ်လာနိုင်ပါတယ်2012ခုနှစ်မှာအာဂါတာလွန်မြောက်ရင်အစီအစဉ်ကိုရပ်လိုက်ပြီးကြတဲ့ကဆိုရင်ဒါဟာပထမဆုံးချိန်ဖြစ်ပါလိမ့်မယ် Voyager 2အာဂါတာယင်ကကျွန်တော်တို့နေစနစ်ရဲ့အပြင်မဲ့အစွန်းကိုချဉ်ကပ်နေပြီး Cassini အာဂါတာယင်ကစနေဂျိုရဲ့လေထုထဲကိုစပြီးဝင်ရောက်နေချိန်မှာပဲ United Launch Alliance ဒုံးရင်စက်ရုံကလုတ်သားတွေဟာအမေရိကန်အာကာသစူးစမ်းလေ့လာရေးနောက်တဆင့်အတွက်ပြင်ဆင်နေကြပြီလို့အဲ့ဒီ United Launch Alliance က Mechanical Engineer တူဖြစ်သူ Anton Kolomiets ကပြောပါတယ
် Within this rocket factory we have about 23 24 missions in work at any given
ဒီဒုံးရင်စက်ရုံနဲ့နေ့တစ်နေ့ရဲ့အချိန်တစ်ခုမှာလုပ်ငန်းပေါင်း23ခု24ခုလောက်လုပ်နေတာပ
ါတမယိုးကြအားဖြင့်ကုန်ပစ္စည်းတွေသိပ္ပံစူးစမ်းလေ့လာရေးစက်ရုံတွေတည်သွားတဲ့ Atlas နဲ့ Delta လို့ဒုံးရင်တွေကို United Launch Alliance ကစောက်ပေးခဲ့တယ်လို့ Anton Kolomiets ကပြောပါတယ
် Over the last 10 years United Launch Alliance has assembled and launched rockets for more than 150
လုံးခဲ့တဲ့ဆယ်နှစ်အတွင်းခီးစဉ်150ကျော်အတွက်ဒုံးရင်တွေကို United Launch Alliance ကတပ်ဆင်ပြီးတော့လွှတ်တင်ပေးခဲ့ပါတယ် Curiosity Rover လွှတ်တင်ခဲ့တဲ့အင်္ဂါဂျိုတိပ္ပံတပ်ခွဲခန်းဆိုင်ရာလုပ်ငန်းကနေ Juno Mission အထိပါဝင်ပါတယ်အခုတော့လူမောင်းတဲ့အာကာသယာဉ်ဘက်ကိုပို့လောက်လာနေပြီးဒီလိုအာကာသယာဉ်မျိုးတွေအမေရိကန်မျိုးပေါ်ပြန်ရောက်လာဖို့လုပ်နေပါတယ
်ဒီချိန်တွေကအာကာသယာဉ်မျိုးတွေကိုအာကာသထဲကနေကဘာမြေစီအသွားပြန်တည်ယူပို့ဆောင်ပေးဖို့ပစ္စည်းတွေနဲ့စနစ်တွေကိုစပြီးထုတ်လုပ်ဖို့ရာငယ်ရွယ်တဲ့အာကာသနည်းပညာအင်ဂျင်နီယာတွေသိပ္ပံပညာရှင်တွေအတွက်လမ်းပွင့်သွားစေမှာပါဒါနဲ့ပတ်သက်ပြီး United Launch Alliance ရဲ့ထုတ်ကုန်ပစ္စည်းမြင့်တင်ရေးကျွမ်းကျင်သူရှန်နွန်ခေါဂင်းက
So this is really history in the making. This is really the Apollo era for the next generation. This is inspiring
the ဒါရာဇဝင်ကိုထုစစ်နေရပါဒါဟာအပိုလိုကာလမျိုးဆက်တစ်ပါပဲ။နောက်မျိုးဆက်တွေအာကာသနဲ့ပြန်ပြီးကျွမ်းဝင်လာဖို့စီးပွားဖြင့်အာကာသစူးစမ်းလေ့လာရေးအနာဂတ်မှာသူတို့ရဲ့လမ်းကိုဖောက်ဖို့ရာသူတို့လုပ်နိုင်တာကိုတကယ်ပဲစမ်းသပ်ဖို့အားပေးလှုံ့ဆော်ပါတယ
်။လူပါတဲ့အာကာသယာဉ်တစ်စင်းအပါအဝင်စမ်းသပ်ပြန်တမ်းမှုအများပြားကိုတော့နောက်နှစ်မှာစလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ။